အမေရိကန်သမ္မတဘရက်ကိုဘားမားဟာတနင်္ဂနွေနေ့မှာကျူဘားနိုင်ငံကိုသွားရောက်မှာဖြစ်ပြီးအမေရိကန်နိုင်ငံသားတွေကျူဘားနိုင်ငံကိုအလဲပတ်သွားဖို့ပိုလွယ်ကူသွားစေမယ့်စီကံသတ်မှတ်ချက်ပြုပြင်ပြောင်းလဲရေးအစ်စ်တွေချမှတ်ဖို့အစဉ်လင်းဖြစ်နေပြီလို့အမေရိကန်အမျိုးသားလူညွန်ရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဆူဇန်ရိုက်စ်ကပြောပါတယ
် We believe that engagement including greater trade travel and ties between Americans and Cubans is the best way
ပိုပြီးကြီးမာတဲ့ကုန်သွယ်ရေးခရီးသွားလာရေးနဲ့အမေရိကန်နဲ့ကျူဘားနိုင်ငံသားတွေကြားဆက်ဆံရေးတွေအပါအဝင်ထိတွေ့ဆက်ဆံတာဟာအခွင့်အလမ်းတွေကိုဖန်တီးလာမှာအထောက်အကူဖြစ်စေဖို့နဲ့ကျူဘားလူထုအတွက်တိုးတက်မှုဖြစ်လာစေဖို့အကောင်းဆုံးနည်းလမ်းဖြစ်မယ်လို့ယုံကြည်တဲ့အကြောင်းဒါကြောင့်လဲသမရခီးစင်ရဲ့ဒီစီတစ်ပိုင်းအနေနဲ့ကျူဘားလူထုရဲ့လူဝင်ဆန္ဒတွေကိုထင်အပ်ပြောဆိုမဲ့လူခွင့်ရေးလှူရှားသူတွေအပါအဝင်အရေးပဲလူမှုအဖွဲ့အစည်းတွေကခေါင်းဆောင်တွေနဲ့သမရအိုဘားမားတွေ့ဆုံပါမယ်လို့ဆူဇန်ရိုက်စ်ကပြောပါတယ်။သမရအိုဘားမားရဲ့ခုခီးစင်ပေါ်ကျူဘားနိုင်ငံနဲ့ဆက်ဆံရေးပြန်ကောင်းလာစေမယ့်တမိုင်းဝင်ခွင့်ရေးတစ်ခုအဖြစ်အများအပြားကမျှော်လင့်ထားတာပါ။အမေရိကန်ကွန်ဂရက်လွှတ်တော်အမတ်တွေကြားမှာတွန့်ဆုတ်တာတွေရှိတဲ့ကြားကပဲကွန်မြူနစ်ကျူဘားနိုင်ငံနဲ့စီးပွားရေးနဲ့တန်တမာရေးဆက်ဆံမှုတွေပြန်ထူထောင်ဖို့သမရအိုဘားမားကတွန်းတွန်းတိုက်တိုက်လုပ်ခဲ့တာပါ။ဟာဗနာမျိုးကမျိုးသမီးအီလီယန်နာယာဇာကသမရအိုဘားမားသူ့ရဲ့အိမ်ကိုလာလေဖို့ဖိတ်ကြားတာကိုခီးစဉ်မစခင်မှာကလေးကသမရအိုဘားမားကလက်ခံထားပါတယ်။အမေရိကန်ပြည်တော်စုကနေကျူဘားနိုင်ငံစီ250ကျော်တွင်ပထမဆုံးဓာတ်ရိုက်စာအဆက်အသွယ်လုပ်ပြီးတော့သမရကလက်ခံထားတာပါ။လက်ရှိအမေရိကန်သမရဒူအနေနဲ့290နီးပါးအတွင်းကျူဘားနိုင်ငံပထမဆုံးခီးစဉ်ဟာ3ရက်ကြာမှဖြစ်ပြီးကန့်ကွက်နေဆဲလွှတ်တော်အမတ်တို့အပါအဝင်ဒီမိုကရက်နက်ရီပပ်ဘလီကန်ပါတီနှစ်ခုစလုံးကလွှတ်တော်အမတ်တွေအတူလိုက်ပါသွားကြမှာဖြစ်ပါတယ်။